တော်ရရှိမှာခင်ဗျာရခိုင်ပြည်နယ်မောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ဟာ RSO အဖွဲ့နဲ့ဆက်နွယ်ပြီးမောင်နှောဒေသမှာလှုပ်ရှားနေတဲ့အာကာမူမူဂျာဟီဒင်အဖွဲ့ရဲ့လှုပ်ဆောင်ချက်ဖြစ်တယ်ဆိုတာစစ်ဆေးဖော်ထုတ်ရရှိကြောင်းသမ္မတရုံးကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်ဒါဟာမောင်နှောမြို့ကရဲစခန်းတွေကိုဝင်တိုက်ခံရတဲ့လို့ရဟာ RSO အဖွဲ့နဲ့ဆက်ဆက်နေတယ်ဆိုတာကိုအစိုးရကပထမဆုံးအကြိမ်တရားဝင်ထုတ်ပြောလိုက်တာလည်းဖြစ်ပါတယ်အဲ့ဒီအဖွဲ့ကိုဥဆောင်သူဟာပါကစ္စတန်နိုင်ငံကတာလီဘန်တွေစီမှာတင်တန်းတက်ခဲ့မှုတဲ့ကြောက်ပြင်စိတ်ရွာသားဟာဗစ်တူဟာဖြစ်တဲ့အကြောင်းကိုလည်းဖော်ပြထားပြီးဆော်ဒီအာရေဗီယာနဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ဆွဆွဲခံရသူကြအဆက်အဆက်တွေကိုလည်းထုတ်ပြန်ကြေညာချက်မှာအသေးစိတ်ရေးထားပါတယ်။လက်ရှိအချိန်မှာလည်းဟာဗစ်တူဟာဦးဆောင်တဲ့အကြမ်းဖက်အဖွဲ့ဟာအစိုးရအကြမ်းဖက်သမား400နီးပါးနဲ့မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်နိုင်ဖို့ကြိုးပမ်းနေစေပဲလို့ကြေညာချက်ကဆိုပါတယ်။တစ်ချိန်တည်းမှာပဲအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကာလုံအထူးအစည်းအဝေးတရက်ကိုဒီကနေ့ညနေပိုင်းကသမရအိန္ဒိယဧကမ်းမဆောင်မှာကျင်းပခဲ့တယ်လို့သမရယုံကသတင်းထုတ်ပြန်ပါတယ်။အစိုးရသည်တက်လာပြီးနောက်ပိုင်းကာလုံနဲ့ဆိုင်တဲ့အစည်းအဝေးကိုပထမဦးဆုံးကျင်းပတာလည်းဖြစ်ပါတယ်။ဒီအစည်းအဝေးမှာရခိုင်ပြည်နယ်ကအခြေအနေတွေ၊ကချင်နဲ့ရှမ်းဘက်ကတိုက်ပွဲအခြေအနေ၊ NCA လက်မှတ်ရေးထိုးထားတဲ့ SSA အဖွဲ့ရဲ့ဆောင်ရွက်ချက်တွေ၊ဝအထူးဒေသတင်းနဲ့အထူးဒေသ၄မိုင်းလားမှာဖြစ်နေတဲ့အခြေအနေ၊ရဲတပ်ဖွဲ့စွမ်းရည်မြင့်တင်ရေးအစီအစဉ်တွေကိုနနိုင်ခွဲနှိပါကြဆွေးနွေးခဲ့ကြတာဖြစ်ပါတယ်။စစတဲမှာပဲဒီရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ
်။ရခိုင်ပြည်နယ်မောင်တော်ရဲသိတောင်အကြံဖက်တိုက်ခတ်ခံရမှုနဲ့ပတ်သက်လို့ပြင်းထန်စွာကန့်ကွက်ကြောင်းရခိုင်ပြည်နယ်အကြံပေးကော်မရှင်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပြီးတေဆုံးရဲတပ်ဖွဲ့ဝင်တွေအတွက်မိသားစုနဲ့အတူဝမ်းနည်းစာနာမိကြောင်းပြောဆိုလိုက်တာပါ။ကြေညာချက်ထုတ်ပြန်ရတဲ့အကြောင်းနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ငြိမ်းချမ်းမြေတာအဖွဲ့ဦးဆောင်သူလည်းဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုအခုလိုပြောပါရစေ
။အဲကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်သွားတဲ့ပိဆက်ရံနဲ့ပတ်သက်ပြီးတော့ကကျွန်တော်တို့အလွန်မဲဆိုင်မကောင်းဖြစ်တဲ့အကြောင်းဆိုရင်းနဲ့အကြောင်းပြီးတော့အဲ့ဒီမှာကြာဆုံးသွားတဲ့ရဲဘော်တွေပေါ်မှာကျွန်တော်တို့စာနာတဲ့အကြောင်းသူတို့မိသားစုနဲ့အတူထပ်တူထပ်မြတ်ကျွန်တော်တို့ခံစားရပါအကြောင်းအဲ့ဒါကိုပြောပြတာပါ။အကြံဖက်မှုမှန်သမျှကိုကျွန်တော်တို့ကန့်ကွက်တယ်ဆိုတဲ့သဘောပါခင်ဗျာ။အဲ့တော့ဒုတိယအချက်အနေနဲ့ရတော့ပေါ့နော်ဒီအကြံပေးအဖွဲ့အနေနဲ့ဟိုရခိုင်ပြည်နယ်ကြီးတုတ်တက်ဖွံ့ဖြိုးငြိမ်းချမ်းတရားပြီးတော့အလုံးတရားဖြန့်မြန့်တတ်တာနဲ့ဟိုအေဂျင့်တည်ငြိမ်ရေးအတွက်အကြံပေးဖို့အတွက်ဟိုလုံပိုင်ခွင့်ပေးထားတဲ့မူပေါင်းအတွင်းကနေပြီးတော့ဆက်ပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားဆောင်ရွက်သွားမယ်ဆိုတဲ့အချက်ပါပဲခင်ဗျာ
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကဘာတွေဆက်လုပ်သွားဖို့ရှိတယ်ဆိုတဲ့အကြောင်းကိုလည်းဦးအေးလွင်ကရှင်းပြပါတယ်
အဲ့တော့ဒီလိုအကြမ်းဖက်မှုများဟာမကောင်းတဲ့ဟိုလက္ခဏာတွေပဲဖြစ်တယ်ဒီအဲ့တော့ဒါလှုံ့ဆော်မှုနဲ့ဒါကိုဘလူကဖန်တီးလေအဲ့ဒီလိုလှုံ့ဆော်ဖန်တီးမှုတွေမအောင်မြင်အောင်ကျွန်တော်တို့ကဘယ်လိုအကြံတွေပေးရမလဲဒါတွေကိုကျွန်တော်တို့ဆန်းစစ်ပြီးတော့ရှာဖွေပြီးတော့အကြံကောင်းညံကောင်းတွေကျွန်တော်တို့ပေးမှာပါဗျာသူကသူအလိုလျောက်ပေါ်ပေါက်လာတဲ့ကိစ္စတခုတော့မဟုတ်ဘူးလေလှုပ်ကြံဖန်တီးမှုတခုရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုပြပြောင်းအောင်ထိန်းချုပ်လို့ရမလဲဆိုတဲ့အကြံဉာဏ်တွေပေးဖို့ကျွန်တော်အချက်လက်များရှာဖွေရပါတယ်
တချိန်ထဲမှာပဲအော်တိုဘားလ9ရက်နေ့ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုပေါ်စိုးရိမ်မကင်းဖြစ်မိကြောင်းဆော်ရီအာရေဗီယာနိုင်ငံဂျက်ဒါမြို့အခြေစိုက်အစ္စလမ်ဘူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကလည်းအော်တိုဘားလ13ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ